to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်မတ်လ24ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00စတင်ထုတ်လွှင့်ပေးနေပါပြီ။ client meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမော်ပါရှင်။ကြာသပတေးနေ့ညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့ Ukraine ကို Russia ကျူးကျော်မှုအရေးမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်တွေဒီကနေ့ဘရာဇီးမြို့မှာတွေ့ဆုံဆွေးနွေးနေပါတယ်ရုရှားရဲ့ယူကရိန်းစစ်စင်ရေးနဲ့ပတ်သက်လို့ရုရှားသမ္မတပူတင်နဲ့ရုရှားလုံခြုံရေးကောင်စီကိုရုရှားကာကွယ်ရေးဝန်ကြီးကဒီကနေ့အစည်းအဝေးခံပါတယ်မြန်မာဆရာနာတိမ်မှုစန့်ကျင်တဲ့သူတွေကိုစနစ်တကျနှိမ်နှင်းမှုဘိုးချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်းစီစဉ်ချမှတ်ပေးခဲ့တယ်လို့ဒီကနေ့အစည်းအဝေးခံစားထောက်ကထုတ်ပြန်ပါတယ်ဒီလိုထိတ်တဲရောက်သတင်းနေတဲ့အတူရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုကိုလက်မခံတဲ့အတွက်NLD ပါတီနဲ့ SNLD ပါတီတွေကိုဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီခန့်တဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဒီပါတီကိုဒီတမတ်ရဲ့အတွင်းမှာညွန်ကြားချက်အတိုင်းဆောင်ရွက်တာမရှိရင်နိုင်ငံရေးပါတီကို3နှစ်အထိယာယီရဆိုင်တာအဲယာယီရဆိုင်တဲ့ကာလအတွင်းမှာဂါကြီးရဆိုရင်တမတ်ထားတဲ့လုပ်ငန်းအလွယ်ကြံတဲ့လုပ်ငန်းမျိုးဆောင်ရွက်ခြင်းမပြုပါဘူး။
ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခင်မအောင်ပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ထဲမှာတော့တိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့တိုက်ခိုက်မှုဖြစ်ပါတယ်ရန်ကုန်တိုင်းမြို့တော်ဝင်နဲ့စီးပွားရေးဝန်ကြီးတို့ခေါ်ယူမေးမြန်းခံနေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြမြမရေးတုံးသက်ချက်ကျမရေးခန္ဓာနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာတလှကြလာပြီးတဲ့နောက်ရေဒိုနဲ့ရေရှည်တုံ့ပြန်ချက်တွေဘယ်လိုလှုပ်ဆောင်မလဲဆိုတာမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီကနေ့ဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းဒီဆွေးနွေးပွဲမှာဓာတ်ရိုက်တောင်းဆိုမှုတွေပြုလုပ်ဖို့ရှိပါတယ်။နေတိုးအဖွဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေအတွက်လက်နက်တွေအပါအဝင်ထိရောက်ပြီးကန့်သတ်ချက်မရှိတဲ့အကူအညီတွေပေးဖို့စီးပွားပွဲမဆခင်ယူကရိန်းသမ္မတကဗီဒီယိုကတဆင့်အင်္ဂလိပ်လိုပြောကြားပြီးတောင်းဆိုထားပါတယ်။ဒါ့အပြင်ကမ္ဘာတဝန်းကပြည်သူတွေအနေနဲ့လည်းယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းကိုထောက်ခံတဲ့တင်ကြတာတွေကင်ဆောင်ပြီးလွတ်လပ်မှုနဲ့အသက်ရှင်နေထိုင်မှုကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခမည်းတော်ရဲ့ပြည်သူရင်းနှီးနေမှာလမ်းမတွေပေါ်မှာတိတာမြင်တာအောင်ထွက်ပြီးချီတက်ဆန္ဒပြပေးကြပါလို့ယူကရိန်းသမ္မတဇယ်လင်စကီကတောင်းဆိုပါတယ်။နေတိုးဆွေးနွေးပွဲတက်ဖို့ဘရပ်ဆဲလ်စ်မြို့မှာရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းနေတိုးအစည်းအဝေးအပြင် G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေဥရောပကောင်စီတို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒီဆွေးနွေးပွဲရဲ့အဓိကရွေချက်ဟာလွန်ခဲ့တဲ့တစ်လတာကာလအတွင်းစီးလုံးညှို့ခဲ့ကြတဲ့ဒီမဟာမိတ်အဖွဲ့အနေနဲ့အနာဂတ်မှာလည်းဘလောက်ပဲကြာကြာဒီတိုင်းဆက်ပြီးညီညီညွတ်ညွတ်နဲ့ဒီပြဿနာကိုရင်ဆိုင်ဖြေရှင်းသွားမယ်ဆိုတာနားထောင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်Jake Sullivan ကပြောပါတယ်ခင်ဗျာယူကရိန်းကရုရှားရဲ့စစ်စင်ရေးတွေနဲ့ပတ်သက်လို့သမ္မတဗလာဒီမီယာပူတင်နဲ့ရုရှားလူညွန့်ရေးကောင်စီတို့ကိုကာကွယ်ရေးဝန်ကြီးစာဂျီရှိုဂူကဒီကနေ့အစီရင်ခံခဲ့တယ်လို့ရုရှားအစိုးရရဲ့ပြောကြားချက်ကိုကိုကာပီအစိုးရပိုင်း Interfax သတင်းမှာဖော်ပြထားပါတယ်ယူကရိန်းကအန်ဒီရဲရှိတဲ့အမျိုးသားရေးဝါဒီတွေကိုရှင်းလင်းပြီးစစ်တပ်ကိုဖျက်သိမ်းရေးဆိုတဲ့အကြောင်းပြချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မှာရုရှားကတိုက်ရင်အားတောင်းတဲ့ခြေစစ်လို့ပြီးယူကရိန်းကိုစတင်တိုက်ခိုက်ခဲ့တာပါရုရှားကအဲ့ဒီလိုကျူးကျော်တိုက်ခိုက်လာတဲ့အပေါ်ယူကရိန်းစစ်တပ်ကရွရွချွန်းချွန်းခုခံကာကွယ်နေပြီးအနောက်အုပ်စုနိုင်ငံတွေကလည်းရုရှားအပေါ်ပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်ဒီတော့တွင်ရုရှားကသိမ်းပိုက်ထားတဲ့ဗာတီယန်စစ်ကမ်းမြို့မှာဒီကနေ့ယူကရိန်းရေတပ်ရဲ့တိုက်ခိုက်မှုကြောင့်ရုရှားရေတပ်တင်မောကြီးတစီမိလောင်ပျက်စီးနေတဲ့ပုံတွေနိုင်ငံတကာသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာထွက်ပေါ်နေပါတယ်အဲ့ဒီတင်မောကိုသူတို့တိုက်ခိုက်လိုက်ကြောင်းယူကရိန်းရေတပ်ကသတင်းထုတ်ပြန်တယ်လို့ဆိုပါတယ်ခင်ဗျာတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ထားဖို့သမ္မတဂျိုးဘိုင်ဒန်အဆိုပြုထားတဲ့တရားသူကြီးခစ်တန်းကြီးဘရောင်းဂျင်ဆင်ကိုခန့်ထားရေးအတည်ပြုဖို့နောက်ဆုံးကြားနာပွဲကိုအထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဒီကနေ့ဆက်လက်ပြုလုပ်ကြဖို့ရှိပါတယ်အမေရိကန်ရှေ့နေများအဖွဲ့ဝင်တွေဥပဒေပါမောက္ခတွေနိုင်ငံသားအခွင့်အရေးဆိုင်ရာအဖွဲ့တွေကကိုယ်စားလှယ်တွေ yeta phwa win ni ne ba da yi apwe si de ga ko sa le de apa win myet myin tat de ye khlat su chet de go lut daw mat de cha na ja ma ba cha da pri ni cha na bwe pi yin do khatan ji brown jin sun go tia yong chou tia tu ji phi khan tha yi a the lut daw tia lou ma mae khwe bo tin ma tin so de apo a khu cha na
ba lou de a the lut daw tia yi ko ma na
Republican Atello Domatica, Dana Bertrand, Tugu, Pintane, Megone, Mega Jabare, Demoga Batiga, Atello Domatica, Baby, Pintane, Megone, Mega Jabucana. Yamasita, Manica, Anna, Tempi, Nautane, Mabe, Nubia, Sissin, Yedine, Tapuere, Chataye, Lenamedi Durego, a tetis in a Lenade, a Tompu, Chemo, Yerone, Sine, Season Ego, Bujo Muji, Mia, like Gold and Season, Chama, Bigarello, Digne, yes, when I took your net, seeing Kansa, Detacuma, Popia Tabare. Luru Uja, a chow de yawin la on, Snipe by the Marin at Jakata, Sipuere ma lina chitome, Sinin Sikandi, Mapare, Nunjaja de, Sitarigo to baby, Nemasa Gonsoniga, Yazumurigo, Chulun, Kangarello, 45 rights, Lukun Ye Puene, American Yil Tekato, Ubri Tanaruga, Puja Pilote, Songan Sisimuma, Tushika, Jampiovare, you can eat Topian, Samianatia, Kosa, Tomianaba, Sinkazago. Minute Waila TN, Sitaka Anatin, Tala Ajama, Leo Webaljala, Tautari, Bawin, Attesting Janya Dure, Jama Yuanani, Nemin Tadde, Sitane, Yeta Pawin Hone, Satapin, Tussu Jabal, they are necessary to Kuru of all, Chicken, Bizu Taralu Sovare, Sanabia Durine, Anadibade, when you go Lokjan Pansibu, Yeta Pawin Jatare, Savasara, Tautarigo, Lakan Yashigadlo, a Tipu Tararine, Kura, Yumpane Sekaya Dure, Tussu Jadigule, Yashigarello, 45 rights of Fene, Yetekuruga, Yobare. Any Timur, Julungetu, Danka, JUB, the answer to the Nello, 45 rights of Fene, a GK Lepi, the Sing Hanago Puto, Yita to Lepi, Matthews make up Yobare. Then Yama, Longjomu, Mishi, Wulu, Soyame, nowhere is safe in Gitare, the Sing Hanarema, Secondsy Gonsan, Bojo Mujime online, Dutia Gonsan. Dutia Bojo Muji, so went about when Sitane, Yetapuera, Taitan, Yashiji, Chosetia, Missing, or Popia Tabi, Drugo, Siazumune, Dudam Yunazu, or Sanchin, Julone, Yazumuri, Dre, Songan Sisitinello, Sinkanzago, Puzu, Durega, Champu Tabare, Nemasitaha, Siazumune, Dudam Yunapo, Sanchin, Yazumuri, Julone, Rello, Kulatamagaga, Pioso, B, Trindaba, Jama, D. Sinkanza, Topo, Larabakna.
American and Navan Yamava Seasoniko, Nawai Konaigani, Senaiti, Nitomita Sako, Kilohat Singa Lingatonia, Nitomita Nasanga, Kilohat Titishikontonia, Nitomita Tonsani, Kilohat Kotonton Naropin, Senate Ningrima, Nilamita Diakose, Kilohat Singa Kongarani, your Tolian Pinivarishin.
ကျွန်တော်ရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကစက်ပြီးတော့ချင်းညပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတိုက်ချင်းပြပယ်ထိန်ဒုံးကြီးတစ်စင်းကိုဒီနေ့ကျွန်တော်ရင်းနေမာဆန်သက်ပြလွတ်လိုက်ပုံရတယ်လို့ဂျပန်နဲ့တောင်ကိုရီးယားဆွေးရီကပြောလိုက်ပါတယ်။ဒါဟာ 2019年6月19日，日本兵来这个突袭外围总队给炸开的。日本海关委员长那个表白的，这东西和基隆米达超长，明年的速度帮，阿瓜威基隆米达长地下楼梯要开，为了带枪毙白天冬季，一直都没有撤兵下来。日本台湾西队的表白的，当国里亚怎么了？文在寅那个苗国里亚把个古老冬季三十撤了来的宝马，平平坦坦，别点小车来比。 ဒါဟာတာဝေးပစ်ဒုံးကြီးပြစ်လွတ်တာတွေကိုမြောက်ကိုရီးယားကသူတို့ဘာသာသူတို့နေဝင်ဆိုင်ငံထားတာကိုချိုးဖောက်လိုက်တာဖြစ်တယ်လို့အရေးပေါ်ကျင်းပတဲ့တောင်ကိုရီးယားလုံခြုံရေးကောင်စီအစည်းအဝေးအတွင်းပြောခဲ့ပါတယ်။မြောက်ကိုရီးယားဟာကုလသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံတဲ့အနေနဲ့ဗရုံးကမှမကြုံဘူးလို့အောင်ကိုအခုနဲ့အတွင်းဒုံးကြီးစမ်းသပ်မှုစနစ်ကြိမ်တိုင်တိုင်လှုပ်ဆော ှာအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပြီးတော့မြောက်ကိုရီးယားအစိုးရအနေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ခဲ့တဲ့အပေါ်မှာတာဝန်ယူမှုရှိသေးဖို့အတွက်နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။ North Korea ရဲ့တာဝန်ပစ်ပယ်ထိန်းဒုံးကျည်စမ်းသပ်ပစ်လုံမှုကိုအမေရိကန်အစိုးရအနေနဲ့ပြင်းပြထန်ထန်ပြစ်တင်ရှုတ်ချတယ်လို့အမေရိကန်သမ္မတအိမ်ပြည်တော်ပြောခွင့်ရဂျန်ဆော့ဂီကထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။ဒါပြန်ဒီဒုံးကျည်ပစ်လုံမှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတော်များများကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်ပြီးတော့ဒေသတွင်းမှာတင်းမာမှုတွေမလိုအပ်ပဲမြန်မာလာစီမှာဖြစ်သလိုလုံခြုံရေးအခြေအနေကိုလည်းမတိမငြိမ်ဖြစ်စေတယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်အတ္တလန္တိတ်မဟာမိတ်အဖွဲ့G7 အဖွဲ့ဝင်နိုင်ငံတွေနဲ့ EU ဥရောပသမဂ္ဂတို့နဲ့တရက်ကြာထိပ်သီးဆွေးနွေးပွဲလုပ်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေဒိုးဌာနချုပ်ကိုရောက်နေချိန်မှာပဲအခုထုတ်ပြန်ချက်ထွက်လာတာပါ။ဂျိုးနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေတဖန်ပြန်ဖြစ်လာတာကိုထိန်းချုပ်နိုင်လိုက်ပြီလို့ COVID-19 ရောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူတို့ကပြောလိုက်ပေမဲ့အာဏာပိုင်တွေဘက်ကရောဂါကူးစက်သူတွေနဲ့ရောဂါလက္ခဏာမပြတဲ့သူတွေကိုအပူပြင်းလိုက်လံရှာဖွေပြီးတော့တီးကြခွဲထားနိုင်ဖို့လှုံ့ဆော်နေပြီ။ဒီနေ့မှာတော့တရုတ်နိုင်ငံရဲ့စီးပွားရေးအချက်အခြာဖြစ်တဲ့ရှန်ဟိုင်းမြို့မှာယောဂကူးစက်သူဥယျာဉ်တထောင်နီးပါးရှိခဲ့ပါတယ်။ရှန်ဟိုင်းမြို့မှာဒီနေ့နဲ့မနေ့ဖြန်နေ့မှာယောဂပိုးရှိမရှိစမ်းသပ်မှုတွေအကြီးအကျယ်လုံးမှာဖြစ်တဲ့အတွက်နောက်ထပ်ခရိုင်တွေကိုအိမ်ထဲကနေအပြင်မထွက်ရအမိန့်ထုတ်သွားမှာဖြစ်တဲ့အတွက်လူတွေအတော်များများဟာဈေးဆိုင်တွေမှာတန်းစီပြီးတော့ဈေးဝယ်နေတာတွေကိုတွေ့နေရပါတယ်။ရှန်ဟိုင်းမြို့မှာမနေ့မတ်လ23ရက်နေ့ကတဦးနဲ့တဦးအချင်းချင်းကူးစက်ပြီးယောဂလက္ခဏာပြသူနောက်ထပ်4ဦးရှိပြီးတော့ယောဂလက္ခဏာမပြတဲ့သူဥယေက989ဦးတွေ့ရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားယဉ်ဝင်ကြီးဟောင်းမက်ဒလင်းအောဘရိုက်အသက်84နှစ်မှာကင်ဆာယောဂနဲ့ကွယ်လွန်သွားခဲ့တဲ့အပေါ်မှာပြည်ရင်းပြည်ပခေါင်းဆောင်တွေနဲ့တန်တမန်တွေကသူ့ကြောင့်အောက်မေ့ဘွယ်ခွန်ပြုချီးကျူးစကားတွေပြောဆိုခဲ့ကြပါတယ်။လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့1990ပြည့်လို့နှစ်ကာလတွေကအမေရိကန်အထက်လွှတ်တော်နိုင်ငံသားယဉ်ကော်မတီအဖွဲ့ဝင်အဖြစ်တောင်းထမ်းဆောင်ခဲ့စဉ်ကအဲ့ဒီအချိန်ကနိုင်ငံရေးဝန်ကြီးမက်ဒလင်းအောဘရိုက်နဲ့အတူအလုပ်လုပ်ခဲ့ရတာကသူအလုပ်လုပ်လာခဲ့တဲ့တပ်တန်းတစ်လျှောက်အကောင်းဆုံးတွေကတစ်ခုဖြစ်တယ်လို့မနေ့ကပြောကြားလိုက်ပါတယ်။ဒါပြင်အမေရိကန်ဒီမိုကရက်ပါတီထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့အောက်လွတ်တော်သဘာဝပတိနန်စီပလိုစီနဲ့တက်လွတ်တော်လူများစုခေါင်းဆောင်ချက်ရှူမာတို့ကလည်းမစ်အောဘရိုက်ရဲ့ခေါင်းဆောင်မှုတွေကိုချီးကျူးခဲ့ကြပါတယ်။ဒါပြင်သမ္မတဟောင်းတွေဖြစ်တဲ့ဘယ်ကလင်တန်နဲ့ဂျော့ဂျ်ဒဗလျူဘုတ်တို့ကလည်းအမတ်တရားချီးကျူးဂုဏ်ပြုစကားတွေပြောခဲ့ကြပြီးတော့သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုတ်ကတော့ဝန်ကြီးအောဘရိုက်ဟာပြည်ပမှာမွေးတဲ့နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ထူးချွန်စွာတာဝန်ထမ်းဆောင်နိုင်ခဲ့ပြီးကမ္ဘာကြီးမှာငြိမ်းချမ်းရေးရဖို့အတွက်လွတ်လပ်တဲ့လူမှုအတိုင်းအဝိုင်းတွေရဲ့အရေးပါမှုကိုကိုယ်တိုင်နားလည်သိရှိရသူဖြစ်တယ်လို့ပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကလည်းဝန်ကြီးအောဘရိုက်ကသူမရဲ့ဆရာဖြစ်ပြီးပထမဆုံးအမျိုးသမီးအမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်စွန့်ဦးလမ်းဖောက်ပေးခဲ့သူဖြစ်တာကြောင့်ကုလသမဂ္ဂမှာရောကမ္ဘာကြီးမှာပါကြီးမားတဲ့ကိစ္စတွေကိုဝန်ကြီးအောဘရိုက်လုတ်ခဲ့ပြီးတော့သူ့ကြောင့်ပဲကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုပုံမူခိုင်မာလာခဲ့တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။မတ်လ24ရက်ကြာသပတေးနေ့ညရဲ့ထိပ်တန်းရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုရန်နိုင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။NND ပါတီနဲ့ SNLD ပါတီတွေကိုအရေးယူနိုင်မှုအရေးဆောင်ရွက်သွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောဆိုလိုက်ပါတယ်။သူတို့ဒီပါတီနှစ်ခုကရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုကိုမခံတဲ့အတွက်ဥပဒေအတိုင်းအရေးယူသွားမယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။စစ်ကောင်စီပြောခွင့်ရကနိုင်ငံရဲ့အတဲကိုဖြည့်ရှင်းနိုင်ရေးဆောင်ရွက်နေတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရန်ကုန်ကလာတဲ့သတင်းအကြေအစုံမဆုမြတ်မုံပြောပြပေးပါရှင်။
စစ်ကောင်စီကနေပြည်တော်မှာဒီနေ့မတ်လ24ရက်နေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားတဲ့ကိစ္စတွေကိုအဓိကပြောကြားခဲ့ပါတယ်။လာမယ့်နှစ်ရွေးကောက်ပွဲကျင်းပတဲ့အခါမှာအချိုးကျကိုစားပြုစနစ်တွေကစည်ရင်းပိတ်အချိုးကျကိုစားပြုစနစ်ကိုပြောင်းလဲရှင်းသုံးသွားမယ်အကြောင်းတွေကိုရှင်းပြသွားခဲ့ပါတယ်။ပါတီနာမည်ကိုမူတည်တဲ့အချိုးကျကိုစားပြုစနစ်တွေကစည်ရင်းပိတ်စနစ်နဲ့လွတ်တော်ရွေးကောက်ပွဲတွေကိုလှုပ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကပြောပါတယ်။နိုင်ငံရေးပါတီစည်ရင်းတွေစစ်ဆေးမှုနဲ့ပတ်သက်လို့လည်းပါတီ83ခုကိုစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြောပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုမခံခဲ့တဲ့ NLD ပါတီနဲ့ SNLD ပါတီတို့အပေါ်ရွေးကောက်ပွဲဥပဒေတွေနဲ့အညီအရေးယူသွားမယ်လို့လည်းကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကအခုလိုပြောပါရယ
်24ကျွန်တော်တို့ကားငယ်ကားကြီးအဲငားရဆိုရင်ဒီပါတီကိုဒီတတ်မှတ်ရဲ့အတွင်းမှာညွန်ကြားချက်အတိုင်းဆောင်ရွက်တာမရှိရင်နိုင်ငံရေးပါတီကိုကျွန်တော်တို့၃နှစ်အထိຢາຢາຊ້າຍນາເອຢາຢີຢາຊ້າຍໃນກາລະອັດເມກາຈີຢາສືຫຍັງຕັ້ມມັດຖ້າແດລົງງານອ່ລວຍຈານແດລົງງານມີສອງແຊ່ນບໍ່ປິວ່າບູນາວງ້າຢາສືຫຍັງດແກລຸຕັ້ມມັດກາລະອັດເມສອງແຊ່ນບໍ່ປິວ່ານໍປາຕີ້ໂຫລະພັດໃຕ້ນແນນນີ້ທີ່ອຽຢູ່ໃນລະຊິບາດດາຈາກເຈນໍລຸດີ ကျွန်တော်တို့အနေနဲ့တော့ဒီဟာနဲ့ပတ်သက်လို့ရှိရင်ဒါဒီပြက်ကွက်မှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီကုသလေဒီပေါ့ဟိုဒီကျွန်တော်ကောင်းရှင်အဖွဲ့ဝင်တော့ကော်မရှင်အဖွဲ့ဝင်တွေကလည်းကျွန်တော်အခုတင်ပြရတဲ့အတိုင်းပါပဲအခုခီးသွားနေကြတဲ့လူတွေပြန်မစုံလေးပါဘူးခင်ဗျာကျွန်တော်တို့ခီးလှည့်ပြီးကြမှာပိုင်းလို့ပရောဂျက်တွေလုပ်နေပါတယ်သူတို့ပြန်ရောက်ပြီးစုံပြီးဆိုတော့က
ညီမနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအချက်အလက်ပြဿနာတွေကိုဖြေရှင်းနိုင်ဖို့စစ်ကောင်စီကဘယ်လိုနည်းတွေနဲ့ဆောင်ရွက်နေရလဲဆိုတာကိုလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားခဲ့ပါတယ်။ပြည်တွင်းလက်နက်ကိုင်ပြည်ပခါများရှင်းချနိုင်ရွဲ့ညီညာရေးလုပ်ငန်းတွေဆောင်ရွက်နေရရှိတယ်။ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲ ကျေနပ်မှုကိုအခြေခံပြီးဖြစ်နေတာလို့လည်းဘုကျုပ်ဆောင်မင်းထွန်းကခုလိုပြောကြပါတယ်လူလူရဲ့စိတ်ထဲမှာပဲဖြစ်ဖြစ်တိုင်းရင်းသားတွေရဲ့စိတ်ထဲမှာပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မကျေနပ်နိုင်မှုတွေမကျေနပ်နိုင်မှုတွေကိုပို့ပြီးတော့ကြနိုးစွပြီးတော့ကြလက်နက်ကင်ဖြစ်လာအောင်တိုက်တွန်းနေတဲ့လက်နက်ကင်ဖြစ်လာအောင်လမ်းကြောင်းပေးနေတဲ့ကိစ္စတွေကိုကျွန်တော်ကဖြေရှင်းမှာ
ပတ်သက်နေတဲ့အဖွဲ့နဲ့ပတ်သက်ပြီးတော့ကြာမကျေနပ်မှုများပေါ့နော်သူတို့ရဲ့စိတ်ထဲမှာရှိတဲ့မကျေနပ်မှုများကိုအနည်းဆုံးအဆင့်ရှော့ချနိုင်သည်တဲ့ကျွန်တော်တို့ကကြိုးပမ်းဆောင်ရွက်တော့ဖြစ်တယ်မြန်မာနိုင်ငံတွေကစကိုင်းတိုင်းမကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်ကယားပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်တွေဘက်မှာလက်နက်ကင်ပဋိပက္ခတွေဖြစ်ပေါ်နေပါတယ ဲ့ဒေသခံပြည်သူတွေကလက်နက်ဆွဲကန်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့တွေအဖြစ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေကြပါတယ်စစ်ကောင်စီကတော့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေလုပ်နေတယ်လို့ဆိုပြီးတော့အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစီအစဉ်မရှိဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲသတင်းရန်ကုန်ကလာတာကိုမဆုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီစစ်ကောင်စီခန့်ထားတဲ့ရန်ကုန်တိုင်းတာဝန်ရှိသူ2ဦးအမေးမြန်းခံရတဲ့အကြောင်းသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။စစ်ကောင်စီကခန့်ထားတဲ့ရန်ကုန်တိုင်းစီးပွားရေးဝန်ကြီးဦးအောင်တန်းဦးနဲ့မြို့တော်ဝန်ဦးဘိုထေးတို့ကိုဖမ်းဆီးတာမဟုတ်ဘဲခေါ်ယူမေးမြန်းနေတာပါလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။နောက်ဇေကဘာဥခင်ရွှေနဲ့တားဖြစ်သူကိုဖမ်းဆီးထားတဲ့ကိစ္စနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါတယ်။ဒုဗိုလ်ချုပ်ကြီးကျော်ဆွေဖမ်းဆီးခံရတဲ့တရင်ဟာလည်းမမှန်ဘူးဆိုပြီး VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်အလိမ်မှာပြောပြပေးပါရှင်
။ရန်ကုန်တိုင်းစီးပွားရေးဝန်ကြီးဦးအောင်တန်းဦးနဲ့မြို့တော်ဝန်ဦးဘိုထေးတို့ကိုမတ်လ23ရက်ဗိုလ်တပူးနေတော့ကစစ်ကောင်စီကဖမ်းဆီးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သူတို့နှစ်ဦးကိုဖမ်းဆီးတာမဟုတ်ဘဲစစ်ဆေးစရာရှိလို့ခေါ်ယူမေးမြန်းနေတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။ခိုင်ခိုင်ထားတာမဟုတ်ပါဘူး။သူတို့ခေါ်ယူမေးမြန်းနေတယ်ဖြစ်ပါတယ်ခင်ဗျ။ဟုတ်တယ်။ကျွန်တော်တို့ဒီပြန်ပြောနိုင်တဲ့အချိန်ပြောတာပါမယ်။ဖမ်းဆီးခိုင်ခိုင်တာမဟုတ်ဘူးပါဘူးခင်ဗျ။ဟုတ်တယ်။
မြန်မာနိုင်ငံစံကုန်သည်ကြီးများအတင်းဥက္ကဋ္ဌနဲ့ဒီခိုင်ပြူပါတီရဲ့တန်လင်းမြို့နယ်ကိုစားပြုအမတ်ဖြစ်ခဲ့ဘူးတဲ့စီးပွားရေးဝန်ကြီးဦးအောင်တန်းဦးကိုဒလားမြို့နယ်ကတမရကန်းကျေမြေယာချထားမှုနဲ့ပတ်သက်ပြီးဖမ်းဆီးတာဖြစ်နိုင်တယ်လို့သူနဲ့နှီးဆက်သူတို့ကပြောပါတယ်။မြို့တော်ဝန်ဦးဘိုထေးကိုလည်းမြေယာကိစ္စနဲ့ပတ်သက်ပြီးခေါ်ယူစစ်ဆေးနေတာဖြစ်နိုင်တယ်ဆိုပေမဲ့အသေးစိတ်ပြောဖို့တော့ငြင်းပါတယ်။ခုလိုရန်ကုန်တိုင်းအစိုးရရဲ့မြို့တော်ဝင်နဲ့စီးပွားရေးဝန်ကြီးတို့ကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်လို့ဇေကဘာဦးခင်ရွှေနဲ့တားဖြစ်သူဦးစီတီဟာတို့ကိုလည်းမတ်လ22ရက်အင်္ဂါနေ့တုန်းကဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနှစ်ခုမသက်ဆိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဇေကဘာဦးခင်ရွှေနဲ့ဇေတီဟာတို့ကိုဖမ်းဆီးအမှုဖွင့်ထားတာကတော့2014ခုနှစ်ဇန်နဝါရီလတုန်းကစစ်ထောက်ချုပ်ရုံးနဲ့ဇေကဘာကုမ္ပဏီတို့ MOA လက်မှတ်ရေးထိုးခဲ့တဲ့ကာကွယ်ရေးဝန်ကြီးဌာနပိုင်းမြေကိစ္စနဲ့ပတ်သက်တယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကပြောသွားပါတယ်
။ဇေကဘာဦးခင်ရွှေနဲ့တားပေါ့နော်။ကိုကျွန်တော်တို့ဥပဒေအရအရေးယူနိုင်ရေးဆောင်ရွက်လျက်ရှိပါတယ်။ဖြစ်စဉ်ကတော့ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ပလဲလမ်းမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနပိုင်းညရဲ့ညိုဟိုတယ်ညီပေါ့73.89ဧကကျော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှိခဲ့တဲ့ဒါဖြစ်စဉ်ဖြစ်ပါလေ။ဒါရှေးအောင်အဆောက်အုံနဲ့တတ်မှတ်ထားသောပရဝံအုပ်ထဲမှာရှေးအောင်သူတင်စားနဲ့အမျိုးသားပြတိုက်ဦးစီးဌာနရဲ့ Sarting couldn't be Jamia when the Sion saw Chessy Jin, Jessie on Sawyer Jim, a few yards so that Boma Sagugama, Jacantabare, Tanani, Boma, Nasa Lima, or other locating, I came with Julian Gayen, Tajazum with Julian Achete, Tajamlo, and Nero, a lobbied and charm, Mamma, Surago, Jacanda Shiba, Tajamlo, General and Ned, Saturday and Nalan, the Thompson Nema, Paha, Yuma, yes, Gamma, a move in the Cabare, Taja Boma, the Sally, ya.
เยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยย
င်းပေါ်မှာလည်းကျွန်တော်တွေ့တဲ့ဦးရထွတ်တို့ဦးကျော်စီတို့ကိုနိုင်ငံတို့ဖမ်းထားတယ်ဆိုရင်ကိုနိုင်ငံကမြန်မာပြည်မှာတော့မရှိပါဘူးကျွန်တော်သိရတော့ကိုရုပ်ကြီးကျော်စီကတော့တပ်မတော်နဲ့ခန္ဓာတက်ဖို့နေပြီးတော့ရောက်နေတယ်အဲဦးရထွတ်လည်းကျန်ကုန်မှာရှိပါတယ
်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပြည်ရင်းကထိတ်တန်းစီးပွားရေးလုပ်ငန်းရှင်တချို့ခေါ်ယူစစ်ဆေးခံရတာတွေရှိခဲ့တယ်လို့အရင် NLD အစိုးရလက်ထက်တုန်းကတာဝန်ယူခဲ့တဲ့အစိုးရထိတ်တန်းခေါင်းဆောင်အများပြားလည်းဖမ်းဆီးခံထားရပါတယ်။အခုလည်းမြန်မာစီးပွားရေးလောကမှာလူသိများထင်ရှားတဲ့ဈေးကဘာဥခင်ရွှေနဲ့တားဖြစ်သူတို့ကိုအမှုဖွင့်အရေးယူထားတာဖြစ်ပါတယ်ရှင်။
စစ်ကောင်စီကခန့်အပ်ထားတဲ့ရန်ကုန်တိုင်းစီးပွားရေးဝင်ကြီးနဲ့မြို့တော်ဝန်တို့ကိုခေါ်ယူမေးမြန်းနေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရကအတည်ပြုခဲ့တဲ့သတင်းရန်ကုန်ကလာတဲ့သတင်းကိုမတ်အလိမ်မာကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဆက်ပြီးတော့စီးရင်တင်းမာနေတဲ့ချင်းပြည်နယ်ဘက်ကမတိုင်းရင်သားလက်နက်ကိုင်အဖွဲ့ချင်းချင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်စီးရင်တင်းမာနေတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသတွင်းတိုင်းရင်သားလက်နက်ကိုင်အဖွဲ့ချင်းချင်းကြားမှာလည်းစီးရင်တင်းမာနေပါတယ်ချင်းပြည်နယ်ကစီးရင်နောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
စစ်ကောင်စီတပ်တွေနဲ့ချင်းဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ကတွန်းဆန်မြို့နယ်နဲ့တီးတိမ်မြို့နယ်ဘက်မှာမလ23ရက်နေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တွန်းဆန်မြို့နယ်ကအထက်တန်းကျောင်းတစ်ခုမှာစခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့ကို PDF ပူးပေါင်းအဖွဲ့တွေကမလ23ရက်ဗိုလ်ထူးနေ့မှာဝင်ပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ PDF ဇူလန်တန်ကြားရေးတာဝန်ခံကိုလျံထောကပြောပါတယ
်။မနေ့မှာတော့တွန်းဆန်ဘက်မှာရှိတဲ့မနေ့4နာရီလောက်ကနေအထက်ကကျောင်းမှာစခန်းချရတယ်စခန်းချရတဲ့ဟာကိုဒီကျွန်တော် PDF ရတော့ပြီးတော့တိုက်တာပေါ့သူကကျောင်းမှာပြင်းနေစစ်နေပုံပြီးတော့သူအယောက်20လောက်စခန်းချရတယ်စခန်းချရတဲ့နေရာကိုကျွန်တော်တို့ CDM စီးရင်းနေပေါ့ဒီခိုင်းမှုကတော့ကျွန်တော်တို့ခမရခဲ့တယ်ဒါထိခိုက်မှုရှိတယ်လို့တော့ကျွန်တော်နောက်မှတော့ပြန်ကြတာပေါ့နော
်စေတန်းဆောင်မျိုးဘွဲတွေမဖြစ်ခင်ကျောင်းတွေနားထားခြင်းဖြစ်လို့တိုက်ပွဲဖြစ်တဲ့အချိန်မှာကျောင်းနဲ့ကျောင်းသူကျောင်းသားတွေမရှိဘူးလို့ပြောပါတယ်တွန်းဆန်မျိုးနယ်မှာအခုလို့ဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ခိုက်နေကြတယ်လို့တီးတိမ်မြို့နယ်ဘက်မှာတော့ဒိုင်းနာလနဲ့ကန်အဖွဲ့အချင်းချင်းကြားမနေ့ကပြစ်ခတ်မှုဖြစ်ခဲ့ပါတယ်တီးတိမ်မြို့နယ်ထဲကအိန္ဒိယနယ်စပ်အနီးမှာချင်းအမျိုးသားတပ်ဦး CNF ဂိတ်စခန်းတစ်ခုကိုဇိုမီ ZRA တပ်ဖွဲ့ကမလ23ရက်ကြာသပတေးနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ PDF ဇူလန်ပြန်ကြားရေးတာဝန်ခံကိုလျံထောကပဲပြောပြပါတယ
်လိုက်သွေးကြီးရွာအကျော်နားလေးမှာ CNF ရဲ့ဂိတ်သူတို့ဂိတ်စခန်းချထားတာတစ်ခုရှိတယ်ဒီကနေ့ဆက်ပုံတွေးလာပုံမှာပေါ့ PD နဲ့ဖိချမ်းကဒီလန်တန်ကြားစခန်းပေါ့အဲ့မှာသူစစ်သားတွေကတွားပြီးတော့အလစ်ဝင်တိုက်တာအလစ်ဝင်တိုက်တာဖြစ်တယ်အယောက်20လောက်ကဝင်တိုက်တယ်စင်းနေတဲ့ကတော့တယောက်ကြားတယ်လို့တယောက်ကတော့ရှောင်ပြီးတဲ့ပုံစံရှိတယ်လို့
ချင်းပြည်နယ်တီးတိမ်တွန်းဆန်မြို့နယ်ဘက်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့သိရဖို့စစ်ကောင်စီပြောခွင့်ရတဲ့ချင်းမျိုးသားတအူ CNS ပြန်ကြားရေးတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး2022ခုနှစ်ဒီဇင်ဘာလ18ရက်နေ့ကလည်းအိန္ဒိယနယ်စပ်ကဂေါ်စင်းရွာဘက်မှာဇိုမီဒေါ်လာရင်းအဖွဲ့ ZRA နဲ့ချင်းမျိုးသားတအူ CNF CNA တို့အကြတိုက်ပွဲဖြစ်ခဲ့တာမှာရွာသားတွေထိခိုက်မှုရှိခဲ့ပါတယ် CNF နဲ့ဇိုမီ ZRA တပ်ဖွဲ့တို့အကြဖြစ်တဲ့ပြည်ပခတ်ဟာနေမြေပိုင်ဆိုင်မှုလူရာကြောင့်ဖြစ်လာတဲ့ပြဿနာလို့ချင်းနိုင်ငံရေးအကက်ကတူကသုံးသပ်ပါတယ်
ဒီမဲ့တန်းသာရောဇာရရမြတ်လို့နေနေလို့တမတ်ဒီမှာတခုခုဖြစ်တာလားပေါ့နော် CNS ကသူတို့ NCM လမထူတော့ရောဒီနေဦးလေလေသူတို့စကန်းဆောင်မဲ့ယူမနီရောပါတော့ပါတယ်ပေါ့နော်ဒါပေမဲ့အခုအဲ့ NCA တို့ဘာလို့လဲသိဟိုမှာဖြစ်တော့ဘူးဆိုတော့ဇာရရလည်းသူတို့လည်းကြာတော့ကြာပြီဒီတော့အဓိကသူတို့ကဒီနေတန်းသာသူတို့ကကွယ်ချင်တာပေါ့နော်အမှားလည်းဖြစ်နိုင်ပါလေ
အိန္ဒိယနိုင်ငံမဏိပူပြည်နယ်စပ်မှာအခြေစိုက်တဲ့ဇိုမီ Revolutionary Army ZRA အဖွဲ့ဟာ ဒီကိစ္စကိုအခုလက်တက်ကိုင်စစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်နေတာမရှိသလိုအန်စီအေလက်မှတ်ထိုးနိုင်ဖို့စူးစမ်းနေတဲ့အဖွဲ့တစ်ခုဖြစ်ပြီးတည်တင့်တုံးစံမျိုးနယ်ဘက်မှာလည်းအခြေပြုလှုပ်ရှားနေပါရခင်ဗျာ
စီးရီးတီမာနေတဲ့ချင်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကြကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘင်းစတက်အစီဝေစစ်ကောင်စီကိုမဖိတ်ဖို့အိန္ဒိယဝန်ကြီးချုပ်စီကိုအိတ်ဖွင့်စာတွေပေးပို့ပြီးတောင်းဆိုတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်
ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ ဘင်းစတက်ကငါးချိန်မြောက်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုတက်ခွင့်မပြုဖို့အိန္ဒိယအခြေစိုက်အရက်ဖက်အဖွဲ့အစည်းတရနဲ့30ကျော်ကအိန္ဒိယဝန်ကြီးချုပ်မိုဒီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြပါတယ်။မတ်လ26ရက်နေ့ဒီကနေ့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာတော့အများဒီမြန်မာပြည်သူအများတောင်းဆိုချက်ကိုအလေးဂရုပြုဖို့ပန်ကြားထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုငင်းချမ်းပြောပြပေး ပြည်သူ့အခွင့်အရေးများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဘင်းစတက်အစည်းအဝေးတွေကိုမြန်မာစစ်ကောင်စီကိုတက်ခွင့်မပေးဖို့နိုင်ငံတကာလူမှုအခြေပြုအရက်ဖတ်အဖွဲ့တွေနဲ့မြန်မာဒီမိုကရေစီရေလှှရှားနေကြတဲ့အဖွဲ့တွေစုစုပေါင်း130ခွဲကအိန္ဒိယဝန်ကြီးချုပ်စီကိုဒီကနေ့မတ်လ20ရက်နေ့မှာအိတ်ဖွင့်ပေးစာပေးပို့လိုက်တာပါအဖွဲ့စည်းတွေအားလုံးစုပေါင်းလက်မှတ်ရေး ဒီကနေ့ကျွန်တော်တို့ဒီတန်ပြန်ရွေးနယ်အရေးကိုရှင်းရှုပြီးမြန်မာပြည်အရေးကိုဆွေးနွေးပေးဖို့တောင်းဆိုထားပါတယ်အဓိကကတော့စစ်ကောင်စီကိုဆက်ပြီးအတိမတ်ပြုနေတဲ့အိန္ဒိယအစိုးရကိုဖိအားပေးပြီးတိုက်တွန်းနေတာလို့အိန္ဒိယဝန်ကြီးချုပ်မိုဒီစီကိုဒီနေ့စာသွားရောက်ပေးပို့ခဲ့တဲ့ India form Yamaga, Salindo Kaga Vigo Piovare. အထူးသဖြင့်အင်ဂျာကိုဖျားပေးဖို့ကိုပထမဦးစားပေးဖြစ်တဲ့ဒါနဲ့ဒီချက်ကလည်းအင်ဂျာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာတဲ့ဟာဖြစ်တယ်။နောက်မှလည်းနိုင်ငံတကာပြည်စီမှာအလေးရှိချင်းချင်းရှိကောင်းစီကိုပေးရတာဖြစ်တဲ့ဆိုတော့ကျွန်တော်တို့ဆက်နေပါမယ်။အာဆီယံဖွဲ့ကတော့ပြီးခဲ့တဲ့အာဆီယံခေါင်းဆောင်များအစည်းအဝေးတွေမှာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့ဆုံးဖြတ်ခဲ့ပါတယ อาเซียนเข้าร่วมอยู่ส่งแค่เสื้อผ้าแม่นายเนี่ยเลยส่งเนี่ยแต่สิ่งที่เราที่ด่าเพื่อนตรงๆทุนนั้นจะถูกเชื่อหลังเลยที่มาเราอยู่ที่เอ๋ปัจจุบันเราไม่ใช่สภาล้มมาบ่เนาะที่สิ่งที่เราอย่างนี้อย่างที่เราเห็นที่ทางเราเซ็นรัสเซียเดียวกันเลยที่เป็นเสื้อเช่นเนี่ยเพราะว่าเราต้องบุรุษยังเข้าไปที่ที่ประมาณที่อาเซียนนี่ได้ใช่ไหมอินเดียวันที่เจ้าเนรันดราโมดีซีโก้เปเปอร์เรสซาร์เรมาเลมาเยทูปาวิงเกเร Asian Committee for Democracy Development ก็แม้แต่จะชวนเลยก็เปิดตัวแล้วว่าตัวเองสูตรภาษาสุดท้ายเนี่ยสั่งเปิดตั้งหัวเรื่องยึดตั้งบุหรี่สาเรมาไต่ต้นท่าไปเสียหน้าที่บินเอาหน้าท้องนั่งเสด็จสุนลากาซาบีเป็นเสียงนั่งเสียงลีเจียงเหนี่ยเลยจีนยาจะมาเช่นกันสิ่งของจากผู้จมูกจีนเมียวหลังกูหลังเงาวันนี้เจ้าลูกต้องสวยเกล้าหน้าท้องนั่งเสด็จคุณเนี่ยที่จะบาลามาอินเดียก็เล็กขันจีนไปเป็นเสียงนั่งเงาเรื่องเสียเลี้ยงจีนหูมา เมื่อมาเสด็จกูไปขอเกล้าเรื่องอินเดียเชื่อใจอินเดียฟอร์มเนี่ยมาก็ทบทวนเกี่ยวกับเรื่องเสียดริบไปจีนป้าเมย์เป็นสเตอร์ซีเวโก้แต่ยังไม่ได้ยังผู้สุราล้อเล่นไม่ได้ยังดีเจ้าเนี่ยติดต่อเรื่องเชิงใจที่เป็นเมลูหลังจากนี้ท่านจะเปลี่ยนวิญญาณอุ้งกูกับวิโอเอโก้เปลี่ยนไปเป็นสเตอร์พ่อมาเป็นลาดิสผู้แทนอินเดียนิปอลที่ริลิงาเมื่อมาเนี่ยไทยนั่งงานอุปการณ์ไปเลยอินเดียนั่งงานมาเชื่อเป็นสเตอร์พ่อเวนั่งงานที่ที่ยังยงด တွေရရှိခဲ့တယ်လို့လည်းအိန္ဒိယဖော်မြန်မာအဖွဲ့ကစလိုင်းတိုခါကပြောပါတယ်
လေနှစ်တချိန်ကျင်းပတဲ့ဘင်းဆက်အစည်းအဝေးကို NLD အစိုးရအဖွဲ့လက်ထက်2018ခုနှစ်တုန်းကသမရဦးဝင်းမြင့်နောက်ဆုံးတက်ရောက်ခဲ့ပါတယ်ခင်ဗျာ
ဘင်းဆက်အစည်းအဝေးစစ်ကောင်စီကိုမဖိတ်ဖို့အိန္ဒိယဝန်ကြီးချုပ်စီကိုအရက်ဖက်အဖွဲ့ကြီး130ကျော်ကအိတ်ဖင်ပေးစာတောင်းဆိုတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကြာပါပြီနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဒီလိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရေကြီးစုနားဆင်နိုင်လို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA အမေရိကန်အတန်းရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်ဆိုရနဲ့ UWSA ဝါတပ်ဖွဲ့ဟာတရုတ်ရဲ့ကူညီထောက်ပံ့မှုကြောင့်လက်ရှိအခြေအနေထိရောက်လာနေကြပါတယ်။တပ်မတော်နဲ့ဝါတပ်ဖွဲ့အကြားမှာတိုက်ပွဲမဖြစ်တာကြားပြီးဖြစ်ပေမဲ့သူတို့ရဲ့ထောက်ခံအားပေးမှုနဲ့တခြားတိုင်းရင်းသားအဖွဲ့တွေကတော့တိုက်ခိုက်နေစေဖြစ်ပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင
်။လွန်ခဲ့တဲ့ဖေဖော်ဝါရီလကနေပြည်တော်မှာစစ်ကောင်စီကျင်းပတဲ့55ကြိမ်နောက်ပြည်ထောင်စုနေကိုတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေထဲမှာဝတ်တပ်ဖွဲ့ရဲ့လာရှိုးမျိုးကဆက်ဆံရေးတော်ဝင်ကဥညီရန်လဲပါဝင်ပါတယ်အရင်ကလည်းတက်ရောက်ခဲ့တဲ့အစင်လာရှိတာမို့ဖိတ်ရင်တက်နေကြဖြစ်တယ်လို့ဥညီရန်ကအရာဝတီသတင်းဌာနကိုပြောပြပါတယ်ဝတ်ပြည်နယ်ငြိမ်းချမ်းရေးအနှစ်30ပြည့်အခါနာ2019ဧပြီလမန်ဆန်းမှာကျင်းပတုန်းကတော့ NLD အစိုးရကသာကိုယ်စားလှယ်လှုပ်ပြီးတဝန်တော်ပို့ခဲ့ပေမဲ့တပ်မတော်ကလုံးဝမတက်ပါဘူးဒါပေမဲ့တရုတ်အစိုးရရဲ့အာရှရေးရာအထူးသံမှဆုံခော့ရှံကုန်တော့အခမ်းအနားမှာတွေ့ရကြောင်းသတင်းပေးပို့ကြပါတယ်။ဝါပီသွေးစင်ရည်တက်ကစစ်လက်နဲ့ပစ္စည်းမျိုးစုံကင်ဆောင်နဲ့စစ်အင်အားအပြည့်နဲ့စည်ရေးပြတာဟာရင်းရန်ရေးကိုလက်နဲ့နဲ့ကာကွယ်ထားကြောင်းပြတ်သားသလိုဖြစ်နေပါတယ်။စင်ပြိုင်အစိုးရနဲ့စင်ပြိုင်တပ်မတော်လိုဖြစ်နေတဲ့အခမ်းအနားကိုမတက်ရောက်နိုင်ကြောင်းတပ်မတော်အနေနဲ့အဆုံးစွန်တိကျတဲ့အနေအထားမှာရှိနေတယ်လို့ဘိုးချုပ်စိုးနိုင်ဦးကသတင်းစာရှင်းလင်းပွဲမှာဇွန်လ2ရက်နေ့ကပြောသွားပါတယ
်။တရုတ်ပြည်လေပိုင်းနဲ့ဝါဒေသမှာရေရှည်သူတေသနာလုပ်ခဲ့သူလန်ဒန်စီးပွားရေးတက္ကသိုလ်မနုဿဗေဒပါမောက္ခစတိန်မူလာကတရုတ်နဲ့ဝါဆက်ဆံရေးအကြောင်းစာတမ်းရေးထားပါတယ်။ဝါပြည်နယ်ကိုတောင်ပေါ်ကတရုတ်ခံတပ်ရှန့်ကြိုင်ဂျွန်ကွာလို့တရုတ်တွေကခေါ်ပါတယ်။တရုတ်ကုမ္ပဏီတွေကဝါပြည်ကိုတိစောက်ထားတာလို့ဆိုပါတယ်။ဝါပြည်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီတွေကတရုတ်လူသမားတွေတုံးပြီးတိစောက်တာကိုဆိုလိုတာဖြစ်ပါတယ်။ဝါပြည်တုံးစကားဟာတရုတ်စကားဖြစ်ပါတယ်။တုံးတဲ့ငွေကတရုတ်ယန်ငွေဖြစ်ပါတယ်။တပ်တုတွင်းနဲ့ရာဘာလုပ်ငန်း၊ဟိုတယ်နဲ့စူပါမားကတ်လုပ်ငန်း၊ကက်ဆီနိုနဲ့အနှိမ့်ခန်းစတာတွေကိုတရုတ်ကုမ္ပဏီတွေကလုပ်ကြပါတယ်။မိုဘိုင်းတယ်လီဖုန်းစနစ်ကိုတော့တရုတ်အစိုးရပိုင်းကုမ္ပဏီနှစ်ခုကဝန်ဆောင်မှုပေးရေးတာဝန်ယူထားပါတယ်။
ရှန်ကျိုင်းဆိုတဲ့တရုတ်စကားဟာတောင်ပေါ်ခန္ဓာကိုဆိုလိုတာဖြစ်ပေမဲ့အတူအပလိုလည်းအဓိပ္ပာယ်ရပါတယ်။ဒါကြောင့်ဝါပြည်ဟာတရုတ်ပြည်အတူလေးဖြစ်လို့အညာစားခွန်ပစ္စည်းအတူတွေထုတ်လုပ်နေတာကိုဆိုလိုတဲ့သဘောဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေမှာကကပလက်အောက်ခံဘဝကလေးကဝါခေါင်းဆောင်ပိုင်းဟာတရုတ်နဲ့ရင်းနှီးပြီးအခုအညီမျိုးမျိုးရယူလာခဲ့ပါတယ်။ဒီလိုဆက်ဆံရေးမျိုးကြောင့်တရုတ်ကိုအတူယူတာတွေများနေတာဖြစ်ပါတယ်။တရုတ်အစိုးရမကြိုက်တာကိုမလုပ်လို့တဲ့ဝါပြည်မှာဘိတ်ဆိုင်ပြိုးမှုမရှိတော့ပေမဲ့စိတ်ကြွစေးမျိုးစုံထုတ်လို့ရမှာဝါပြည်ဟာနာမည်ကြီးပါတယ်။စစ်အင်အားမှလည်းအကောင်းဆုံးဖြစ်ပါတယ
်။တရုတ်ကွန်မြူနစ်ပါတီအစိုးရထောက်ခံအားပေးတဲ့ဗကပရဲ့လက်အောက်ခံဝါတပ်မှတရုတ်တပ်သားရောတရုတ်တင်နန်းဆရာတွေပါပါဝင်လာမှုမော်စီတုံးရဲ့စစ်ဗျူဟာနဲ့လက်ပွန်းတတိရှိခဲ့ပါတယ်။1990ပြည်လွန်မှာတရုတ်ထောက်ပံ့မှုလျော့နေသွားတဲ့အခါဘိန်းလုပ်ငန်းနဲ့ရန်ပုံငွေရှာလာကြပါတယ်။ဘိန်းလုပ်ငန်းကိုဆွန့်လွတ်လိုက်တဲ့နောက်ပိုင်းဝါပြည်မှာတရုတ်ရင်းနှီးမှုတိုးပွားလာပါတယ်။တရုတ်ပြည်တိုးတက်လာတာနဲ့အတူဝါပြည်လည်းတိုးတက်လာတာဖြစ်ပေမဲ့အတူအပအဆင့်မှာပဲရှိပါတယ်လို့ပါမောက္ခစတိန်မူလာကသုံးသပ်ပါတယ်။ဒါပေမဲ့တရုတ်လွှမ်းမိုးတဲ့ဂျာဂန်ဒေသဖြစ်တဲ့အတွက်အနောက်တိုင်းသဘောတရားဖြစ်တဲ့ဒီမိုကရေစီနဲ့လူအခွင့်အရေးကိုဝါပြည်ကဂရုမစိုက်နိုင်ပါဘူး။
တရုတ်ပုံစံအတိုင်းခင်မီအောင်လို့ဖို့သာစိတ်ကူးထားပုံရတယ်လို့ဆိုပါတယ်တရုတ်ပြည်မှာကျင့်သုံးတဲ့တပါတီအာဏာရှင်စနစ်တရုတ်အရေးရှင်စီးပွားရေးတရုတ်ယဉ်ကျေးမှုနဲ့တရုတ်စစ်ဗျူဟာကိုလက်ခံကျင့်သုံးရင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်ဝါပီကလှုပ်ထားပါတယ်ဒါကြောင့်လဲဝါဒီစာကိုတရုတ်ပြည်လေးလို့တင်စားပြောဆိုကြတာဖြစ်ပုံရတယ်လို့စတိတ်မူလာကဆိုပါတယ်ဒါပေမဲ့သူတည်စီဘ Wa U Sang Pipo Sitare, Miao Pai Mahame, Federal Nanganye Swinanyi Nanye Comedy Winwe, A Pia the Botu Jacko Lemma Matode Kesama, Tiole Bama Matana Guru Sovade. Champion and Miao Pai Dizama Nea Yubo Chubani Re, Champion Piane Turangye Kansi, RCSS Tapwe, Natan Second Negrega Chego Utare, Chedi Mionwe, Loi Hon Sakangu, Logere Nika Sobila Yara. Wa Usao ne Mahame Ifwe, Amwe Kamu, Asa Pura Pietelo, Wayen Tuteti, Anthony Davis Ka Tunta Pare. Sekonsi Tadu Echaniyama, a low show Nejima, Watapwega Ozaga Nemi Pisauta, a tole Kiyo Nemi Pilo, Teo Tweso, the Dingong Pima, Seja de Elo, Sumare Kamea.
ချန်ဒီနယ်ကတရုတ်ကိုလိုနီဆိုတဲ့ဒီကောင်းစင်နဲ့မြန်မာအရေးသုံးသက်ချက်ဥအောင်ခင်ကတင်ဆက်ပေးထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ်မျိုးကွဲအိုမီကရွန်မူလမျိုးစိတ် BA1.0ကစရုပ်တာလိုင်းကိုကြုံခဲ့ရပြီးတော့နောက်မျိုးကွဲစိတ်BA2ပြီးခဲ့တဲ့သတင်းပတ်ကပဲထပ်ပြီးတော့တွေးရှိလာကြောင်းမပေါ်စကြဘူးကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဒီမျိုးကွဲစိတ်သည့် BA2ကဘလို့ထူးခြားမှုရှိပြီးတော့ရှေ့ဆက်ကာကွယ်နိုင်မှုမြန်မာနိုင်ငံမှာဘာတွေပို့ပြီးတော့လှုပ်ဖို့လိုအပ်ပါသလဲ။ဒီကြောင့်
Okay, Dada, Kaisin Sankhya. So, now, COVID, Mugwet, Omicron, Carnivore, Mugwet, not so, and the Tari, Nanganagama, Chinida, Poma, Tangana, Jubido, Yamananga, Tabalu, Tago, Pinamilis, Rago, Diga, Cinema, Mo, Pasa, Georgian, and Semai.
Who Bona, the Marsha, Vaima, Do, Zingala, Do, Case, Study, Bona, Yoga, Hide, Lure, Palamiaro, Udamele, Susuban Solution, Gaman and Yama, 500 million lao Kitai, Bona Kasia, because they sold it really 5 million lao Shivi. The United States Solution, 79 million lao Shivi, or they did really golden jogger, Bona, who the Kaunavi, so we mele, the pandemic, Gia, Bidore, from Hokti Bali, Ero, Along, Bongman, Bona, three chapter on his Jamai.
Okay.
ก็ทีนี้มาโอมิครอนเนี่ยดีนะမျိုးကွဲတဲ့တခုပေါ့เนาะဘီ2လို့ခေါ်ကြတာပေါ့သူ့အနေထားဘယ်လိုရှိလဲဟုတ်ကဲ့ဒီဘီ2ကပေါ့เนาะဒီโอมิครอนကိုဗစ် 19%ခါမှာဥပမာအန်တီဂျင်တက်စ်နဲ့ရက်ပစ်တက်စ်နဲ့ဆက်နာမျိုးဒီစီယာတက်စ်နဲ့ဆက်နာမျိုးဆိုလို့ရှိရင်နည်းနည်းပို့ပြီးတက်ခဲရှိရပေါ့เนาะအာတက်စ်တိုင်းကဒီဘီ2ကိုဒီတက်မလုံနိုင်ဘူးပြီးတော့သူကအရင်တော့ကတော့နည်းနည်းချင်းပေါ့ကေ့စ်များများဆဆမရှိဘူးဥပမာနှလုံးငယ်နှလားလောက်ကဆိုလို့ရှိရင်အားလုံးဖြစ်တဲ့ကိုဗစ် 19ရဲ့တူတူပစံလောက်ပဲရှိရတယ်ပြီးတော့တဖြည်းဖြည်းနဲ့တော့ညာလာရပေါ့နော်ဥပမာအရင်လားဆိုဖိုက်ပစံလောက်ဖြစ်လာပြီးတော့ဒီဘက်အခုနောက်ပိုင်းမှာတော့11ပစံလောက်ထိဖြစ်လာရပေါ့တဖြည်းဖြည်းတိုးလာတာတော့ဒီ
Omicron original variant ကို 1.5 times ပေါ့နော်တစ်ခါကွဲလောက်ပို့ပြီးတော့ရောဂါကူးနိုင်တယ်ဒါပေမဲ့သူကဒီ Omicron original variant ပို့ဆိုးလာမဆိုးလားဆိုတာတော့အသိအကျမသိရသေးတဲ့သဘောပေါ့နော်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီ
ဒီလိုင်းဒီတစ်ခုဖြစ်လာနိုင်တဲ့အနေအထားမျိုးရောဆိုရင်အဲ့ဒါကတော့လေအခြေအနေကိုကြည့်ရမှာပေါ့နော်အဲကိုဗစ်19ရဲ့သဘောတရားရောအားလုံးမသိတဲ့အတိုင်းပဲအဲလူထုတဲ့နေရာတွေမှာဖြစ်တဲ့အဲ့လိုမျိုးလူစုလို့ဝေးဖြစ်တဲ့နေရာတွေမှာဥပမာဝေးရလက်နေရှိရခါခရစ်စမတ်ဆိုနယူးယားလိုဟာမျိုးတွေမှာသူကအဲ့လိုမျိုးဆာရှိဖြစ်တတ်အောင်အဲ့လိုဆိုတော့အဲ့လိုမျိုးလူတွေအားလုံးစုကြတဲ့အချိန်
ကမ္ဘာအနှံ့ပြားမှာကိစ္စတော်များများဖြစ်သွားပြီးတော့ဒီတောက်လည်းများတယ်ဆိုတော့တတိထားပြီးနေပေါ်တော့လိုရပေါ့ဒါဒရီမထားဘဲနဲ့ပန်ဒမစ်မရှိတော့တလို့တချို့တွေကလည်းအခုစိတ်ထဲမှာဖြစ်ကြရပေါ့အဲ့လိုမျိုးဆိုရင်တော့နောက်ပတ်
ပြောမယ်ဆိုလို့ရှိရင်တော့ကိုဗစ်-19ကတည်းကမှတော့ဒီနေရာမှာပေါ့နော်ဒီကိစ္စတွေကနည်းလာတဲ့အခါမှာကူးစက်နှုန်းကတော့ကျတော့မှာပေါ့လေဒါပေမဲ့ခုနကလိုပြောသလိုမျိုးအဲ့လိုမပွဲလန့်နေဖြစ်လာတဲ့အခါမှာလူစုလူဝေးများလာတဲ့အခါမှာဒီကိစ္စတွေကများလာနိုင်တယ်အဲ့ဒီအခုတော်တော်ကိစ္စတွေကျလာတယ်ဆိုပေမဲ့အရှင်းပြောက်သွားတာမဟုတ်သေးဘူးလေအဲ့တချို့ဒီနာမှာတကယ်ဆိုနာမှာတကယ်ဆိုလို့မျို
ဒီအနေနဲ့ကကိုကဗက်ဆင်းကိုလက်နက်မြည်ဆိုလို့ရှိရင်ဗက်ဆင်းကိုထိုးထားတာကောင်းတယ်ပေါ့လေအဲ့တော့ဗက်ဆင်းမျိုးစားပေါ်မူဒီပြီးတော့ဘူးစတာဒိုးဆိုတဲ့ခါဆိုရင်လည်းဘူးစတာဒိုးကိုထိုးတယ်နဲ့ဒါကြောင့်လဲဆိုတော့ချိန်ကြာလာတဲ့နေ့အမြပေါ့နော်6လတိုးချက်လာပြန်မှာဒီအညွန်ဒီကကြာသွားနိုင်တယ်အဲ့တော့ဘူးစတာဒိုးတင်ရင်လည်းထိုးထားတယ်မှာပြီးတော့ကိုပြောသလိုပဲတခြားချက်ဒီလို rapid test တွေက ဒီ new variant တွေ တချို့ ဟာ တွေက positive မဖြစ် တာ ရှိ ရယ် အဲ့လို မျိုး ဆိုရင် ဒီ covid-19 ရဲ့ လက္ခဏာ တွေ ရှိ နေ ဆိုလို့ ရှိရင် စစ် ပေမဲ့ လည်း negative ဖြစ် တယ် ဆိုပေမဲ့ ကိုက မြာ ပေါ့ တကယ် covid-19 ဖြစ် ခဲ့ လူ နဲ့ အခြေ ခဲ့ မိပြီ ရှိ တော့ ကိုက ကိုယ် လေး သက်သက် စီစဉ် လေး ခွဲ ပြီး နေတာ ပို ကောင်း တယ် ပေါ့ နော် ပေါ့ အနည်း ဆုံး တော့ 5 ရက် လောက် အိမ် မှာ နေ စိတ် စမား တယ် အဲ့ဒါ မှာ လည်း တွေ့ အားလုံး ကို ကာကွယ် နိုင် မှာ ပေါ့ နော်
ဟုတ်ကဲ့ စီစဉ် များ ရေး တင်ပါ တယ် ကျွန်တော်
အမေရိကန်ကကူးစက်ရောဂါအထူးကိုဒေါက်တာခိုင်စင်ဆန်းကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျမ်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်ကိုတော့ FVR တိုင်းရင်းသတင်းတောက်တီကတင်ဆက်ပေးထားပါတယ်ရှင်
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်ထောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့မျက်စင်မီပြတ်တောက်မှုနောက်ဆက်တွဲဆူကြိုအဖြစ်ရှမ်းပြည်မှာနေအိမ်မီးလောင်မှုတွေနဲ့မီးလောင်လို့လူ၈ဦးထက်မနည်းသေဆုံးသွားခဲ့ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာတော့စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်စစ်ဘေးရှောင်တထောင်ကျော်ဟာနေရာထပ်မံပြောင်းရွှေ့ရတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာကျူးကျော်တယ်ဆိုပြီးတော့နေအိမ်ဖြည့်ဆည်းခံရတဲ့သူတွေအကြောင်းကိုကြားကြရမှာပါ။
ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။မျက်စိမီပြတ်တောက်မှုနောက်ဆက်တွဲဆိုးကျိုးအဖြစ်အခုမတ်လအတွင်းရှမ်းပြည်မှာနေအိမ်မီးလောင်မှုတွေဆက်တိုက်ဖြစ်ပွားနေပြီးမီးလောင်မှုကြောင့်လူ၈ဦးထက်မနည်းသေဆုံးသွားပြီဖြစ်ပါတယ်။တောင်ကြီးမြို့ပြည်တော်ရက်ကွက်မှာမတ်လ20ရက်ညတကောင်ကမျက်စိမီးပြန်လာချိန်မိအားဆောင်ဝင်လာရကနေဝါယာရှော့ဖြစ်ပြီးနေအိမ်မီးလောင်တာကြောင့်အသက်19နှစ်14နှစ်နဲ့10နှစ်အရွယ်ညီအမ3ဦးမိဘတင်တည်ဆုံးသွားခဲ့ပါတယ်။မတ်လ9ရက်နေ့ကလာရှိုးမြို့နယ်မုံရော်တိုက်နယ်ပန်လော့ရွာမှာတားအဖ2ဦးမတ်လ9ရက်နေ့ညကတန့်ရန်မြို့ရက်ွက်3မှာမိန်းကလေးငယ်2ဦးမတ်လ16ရက်နေ့ကရှမ်းပြည်တောင်ပိုင်းပင်လုံမြို့ပန်ဟူအုပ်စုဆမ်ဆန်ရွာဘုံကြီးကျောင်းရဲ့ဆရာတဆောင်မီးလောင်လို့ကိုရင်နှပါတို့ဟာဖယောင်းတိုင်မီးရနေတဆင့်မီးပေးတင့်တင့်ဆုံးသွားခဲ့ပါတယ်စစ်ကောင်စီဟာမတ်လ15ရက်နေ့ကစပြီးရှမ်းပြည်ရဲ့မြို့နယ်တိုင်းမှာလျှက်စစ်မီးတွေကိုတရက်3-4နာရီစာခွဲဝေပေးတဲ့စနစ်နဲ့ပေးနေပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်းကရင်ယူထိန်းချုပ်နယ်မြေထဲမှာခုလဆန်းပိုင်းကစစ်ကောင်စီတပ်တွေနယ်မြေကျော်ထိုးစစ်ဆင်လာပြီးတိုက်ပွဲပြင်းထန်လာတဲ့အကြောင်းစစ်ပေးဆောင်သူ1000ကျော်ကထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်။ကော့ကရိတ်မြို့နယ်တောင်ပိုင်းမှာစစ်ဆောင်လာရတဲ့ဂျေးရွာပေါင်း25ရွာကျော်ကလူရေ12000ကျော်ရှိပြီးစစ်ကောင်စီတပ်ကမြို့ထဲကနေလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်နယ်မြေထဲကိုတိုးဝင်လာတာကြောင့်စစ်ဆောင်တွေနေရာပြောင်းပြီးထပ်မံတိမ်းရှောင်နေရတာပါ။တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်တွေအေးချမ်းစွာအိမ်ပြန်နိုင်ဖို့အတွက်စစ်ကောင်စီတပ်တွေကင်ယူနယ်မြေထဲကပြန်နေထွက်ခွာပေးဖို့အရှိတောင်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးထံကင်ယူတပ်မ6ကမတ်လ19ရက်နေ့ရက်စွဲနဲ့တတိပေးစာပို့ထားပေမဲ့လည်းစစ်ကောင်စီတပ်တွေပြန်နေဆုတ်ခွာတာမရှိပါဘူး။
ချင်းပြည်နယ်ကံပက်လက်မြို့နယ်ထံမှာဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာကြောင့်အ ਨੇ ဆုံးကျေးရွာဆေးရွာကဒေသခံပြည်သူ1000ဝန်းကျင်လောက်တောထဲကိုထွက်ပြေးတင်းရှောင်နေကြရပြီးအကူအညီလိုအပ်နေတယ်လို့ကံပက်လက်မြို့နယ်ကြက်ချေနီအဖွဲ့ထံကနေသိရပါဗျ။အင်အား300ဝန်းကျင်လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာ CDF ကံပက်လက်တပ်မဟာဌာနချုပ်ရှိရာဘက်ကိုမတ်လ17ရက်နေ့ကစပြီးစစ်ကြောင်း3ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်လာရမှာလက်နက်ကြီးပစ်ခတ်မှုတွေကြောင့်ကံပက်လက်တိုက်နယ်အမှတ်5ဘက်မှာရှိတဲ့စာမသားစန်အိမ်လူခီတော်မကြားစတဲ့ကျေးရွာတွေကရွာသားတွေဟာတောထဲကိုထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်ထွက်ပြေးတင်းရှောင်တဲ့ပြည်သူတွေအထက်မှာအမျိုးသမီးကိုဝင်တယ်နဲ့ကလေးငယ်တွေလည်းပါဝင်နေပြီးစစ်ဘေးရှောင်တွေအတွက်စေဝါးနဲ့စာနာရိတ်ခါအကူအညီလိုအပ်နေပါတယ်
ပင်ကလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းကြောင့်ရခိုင်ကမ်းရိုးတန်းဒေသကဒေသခံတွေကိုပေးလို့ရာကိုမတ်လ22ရက်နေ့နေ့လယ်ပိုင်းကပြောင်းရွှေ့နေကြပြီဖြစ်တယ်လို့သိရပါတယ်မုန်တိုင်းဝင်ရောက်လာတဲ့အချိန်နှိကပ်လာတဲ့အတွက်စစ်တွေကြောက်ဖြူမှန်အောင်ရန်ပြေတောင်ကုန်းနဲ့တန်တွဲစားတဲ့မြို့နယ်တွေကပင်လယ်နဲ့နီးစပ်တဲ့နေရာတွေမှာနေထိုင်သူတွေကိုပြောင်းရွှေ့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကြောက်ဖြူမှန်အောင်နဲ့တန်တွဲတွေမှာအင်ထောင်စု989စုလူရေ3000နီးပါးကိုစာတင်ကျောင်းတွေအပါအဝင်ဘုံကြီးကျောင်းတွေစီကိုလည်းပြောင်းရွှေ့နေရချထားတယ်လို့သိရပါတယ
်။မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ပြည်သစ်ပါတီ NMSP ထိန်းချုပ်နယ်မြေဝဲပေါင်ကျေးရွာမှာမတ်လ18ရက်နေ့ကစစ်ကောင်စီတပ်ကနေဝင်ရောက်ပစ်ခတ်လို့ဒေသကာကွယ်ရေးတပ် PDF တဦးနဲ့ workshop ဆရာတဦးတေဆုံးခဲ့ပြီးအဲ့ဒီအထက်အဖမ်းခံရတဲ့ပရဟိတလူငယ်ကိုအောင်ခန့်ဟိန်တမတ်ဒံယာနဲ့ဈေးကူတာခွင့်မရဘဲထပ်မံတေဆုံးခဲ့ပါတယ်။ဒီလိုပစ်ခတ်မှုဖြစ်နေတဲ့နေရာမှာရှိတဲ့ပရဟိတတမကိုအောင်ခန့်ဟိန်ဟာစီးခုံမှာကြည်ဒံယာနဲ့အဖမ်းခံခဲ့ရပြီးဈေးကူတာခွင့်မရှိတဲ့အတွက်တေဆုံးခဲ့တာဖြစ်တယ်လို့မိသားစုဝင်တွေနဲ့နီးစပ်သူကပြောပါတယ်။အသက်26နှစ်အရွယ်ရှိကိုအောင်ခန့်ဟိန်ဟာပြီးခဲ့တဲ့2021ခုနှစ်မတ်လမှာစစ်တပ်ကသူ့ကိုပုံမှတ်တပ်ဖမ်းဝရန်ထုတ်ချခဲ့ပါတယ်။
ကချင်မြို့တပ်ကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကိုနေပြည်တော်မြစ်စုစီရင်းမြို့နယ်တရားရုံးကနေမတ်လ၂၃ရက်နေ့မှာထောင်ဒဏ်နဲ့နှိမ့်ချမှတ်လိုက်တယ်လို့ပါတီတော်ဝင်ရှိသူတယောက်ကအတည်ပြုပြောပါတယ်နိုင်ငံတော်ပုံကမှုရစတတ်ကြီးပုံမှ၅၅ကနဲ့ ထောင်ဒဏ်နဲ့နှိမ့်ချမှတ်လိုက်တာဖြစ်တယ်လို့ခင်စီပါတီတော်ဝင်ရှိသူတယောက်ကပြောပါတယ်ဒီထောင်ဒဏ်နဲ့နှိမ့်ထဲမှာတော့ရှော်ရက်တွေအနေနဲ့ခုနလလောက်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒေါက်တာအမ်ခွန်လာကိုပြီးခဲ့တဲ့၂၀၂၁ခုနှစ်ဩဂုတ်လ၂၅ရက်နေ့လုံကစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေပြည်တော်မှာရှိတဲ့သူ့ရဲ့ဈေးခန်းကနေဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီး၂
အခုတော့တည်င်းလာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမျိုးအာကျိတ်တော်ကုန်းတုတ်တန်နာနဲ့စစ်တွေတပ်သူနာကနေအိမ်200ကျော်ကိုအာဏာပိုင်တွေကကျူးကျော်နေထိုင်သူတွေလို့ဆိုပြီးမတ်လဒုတိယအပတ်မှာဖျက်ခဲ့ပါတယ်နေအိမ်ဖျက်ဆီးခံခဲ့ရတဲ့အတွက်အခုခါမှာလူပေါင်း1000ကျော်ဟာနေစရာနဲ့စားစရာတွေမရှိဘဲအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်သူတို့တွေဘလိုမျိုးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
စိုက်တွေတောက်ကသူအနေကနေအိမ်ဖြတ်စီခံခဲ့ရတဲ့အမည်မဖွာလို့တဲ့အမျိုးသမီးတူကသူတို့နေအိမ်ဖြတ်စီခံရတာနဲ့ပတ်သက်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အစိုးရတိလာဆိုပါမင်းရထားသွားလို့ရအခုရထားလ
ေးအစိုးရကလာဖြတ်တာပါရထားလာမှမနေရရထားထွက်တော့မယ်လို့ပြောပါတယ်လွတ်တဲ့နေရာတစ်ခုမှသွားနေဒီမှာမနေနဲ့လို့ပြောတယ်ဆိုတော့ကျမတို့ဘောလုံးကွင်းကိုသွားတယ်အဲ့ဒီမှာလည်းမနေရတော့ဘူဒနာမှတဲထိုးပြီးနေတယ်အဲ့ဒီမှာလဲလူကြီးတွေရှိမှာပေါ့ကားလေးငါးစီးနဲ့လာပြီးဒီမှာနှစ်ရက်နေခွင့်ပေးမယ်နှစ်ရက်နဲ့မသွားရင်ပြစ်စီပါလူပါအကုန်ကားမှာတင်ယူသွားမယ်လို့ပြောတယ
်မဲလာ900နဲ့ဆရာနေတွေမှာအာချစ်တော်ကုန်းသူဖန်အနေကနေအိမ်နှရာနေပါနဲ့စိုက်တွေတောက်ကသူအနေရထားလန့်နေပေးကနေအိမ်တရာခန့်ကိုကျူးကျော်နေထိုင်သူတွေဆိုပြီးအာနာပိုက်တွေကဖြတ်စီခဲ့တာပါအခုလိုနေအိမ်တွေဖြတ်စီခံရတဲ့အတော့နေစရာမရှိတဲ့ပြန်အခါခဲပေါ့စုံနဲ့ရန်ဆိုင်နေကြရတယ်လို့လည်းသူကအခုလိုစပြောပါတယ်
စာဝ
နေရေးကအာရခဖောင်ဒေးရှင်းရေနောက်တစ်ခုကကျမအမည်မသိဘူးနောက်ပြီးဖောင်ဒေးရှင်းကလည်းထောက်ပါပါတယ်အဓိကတဲထိုးဖို့နေရာတော့မရှိတော့ဘူးမိသားစု၅စု၆စုကတဲတစ်ခုထဲမှာနေရပါတယ်လက်ရှိမှာမိသားစုမှာဦးစီးလောက်ပဲကျန်ခဲ့တယ်ကလေးတွေကတော့ဖောင်ကြီးကျောင်းရောက်တဲ့သူရောက်စာမေးပွဲနဲ့ကလေးကလည်းစာမေးပွဲနဲ့ကျမရေးမကောင်းသူလည်းအဲ့ဒီနားမှာနေထိုင်လို့မရ
နေဖေရှားခံရသူတွေကိုလူသားချစံနာတဲ့အကူအညီတွေပေးဖို့ပြီးခဲ့တဲ့မဲလ1500နှစ်ကရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ကလည်းပြည်နယ်ခေါင်းစီကိုစာရေးတောက်ဆိုထားပါတယ်။အာဂျစ်တကုံသူဖန်အနေကကြွကြော်ဆိုပြီးနေအိမ်ဖြတ်စစ်ခံရသူတို့ကလည်းသူတို့တော့နေစရာတစ်ခုလောက်လိုချင်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။
ကိုသေးကိုလေးနဲ့ကိုနေကြရပါတယ်။ဒီမှာစာရေးနေရေးကအခက်အခဲရှိပါတယ်။နေရထိုင်ရတဲ့ကလည်းအားလုံးဖြူပြဲစာဖို့ပြိခါကလည်းလိုတယ်။တကယ်လို့ဖြစ်နိုင်ရင်ဒီနေရာမှာပဲဖြစ်ဖြစ်တခြားတနေရာမှာပဲဖြစ်ဖြစ်နေရာတစ်ခုတော့လိုချင်ကြတယ်
။နေအိမ်ဖြတ်စီခံရသူတွေကိုပြည်နယ်အစိုးရဘက်ကတစုံတရာကူညီပေးဖို့မရှိသလိုမဲလာကုံဘိုက်မှာရထားပြန်လေးပြည့်စုံသွားမယ်လို့ပြည်နယ်ကောင်စီလမ်းဘက်ဆောက်သွေးရေးဝန်ကြီးပြည်နယ်ရေးမှူးကြီးသတ်လွန်ကပြောဆိုတယ်လို့ရခိုင်ခရိုင်ဆိုင်နေရင်စရာသတင်းတပုတ်မှာဖော်ပြထားပါတယ်။
ဆက်ပြီးတော့တိုင်းသားပါတီတစ်ခုဖြစ်တဲ့မွန်ညွညွရေးပါတီကနေပဋိပက္ခဖြေရှင်းတဲ့နေရာမှာဆွေးနွေးညှိနှိုင်းပြီးတော့အဖြေရှာတဲ့နီလန်းကိုဆောင်ရွက်သွားဖို့ပါတီညီလာခံကနေချမှတ်ခဲ့ကြပါတယ်။ဒီကြောင့်တော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။မွန်ညွညွရေးပါတီ MUB ကနေပထမအကြိမ်ပါတီညီလာခံကျင်းပပြီးခဲ့တဲ့နောက်မှာသူတို့ရှေ့ဆက်ဆောင်ရွက်သွားမယ်။ရှေ့လုံငန်းစဉ်9ရက်ကိုမလ21ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဥပဒေပေါင်းအတွင်းနိုင်ငံရေးပါတီဖြစ်တာနဲ့အညီတိမ်မွေ့ရင်တာတဲ့အပြောင်းလဲကိုဖော်ဆောင်နိုင်ဖို့မွန်တမျိုးသားလုံးနဲ့ဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုဆောင်ရွက်သွားမယ်လို့ပါတီထွေထွေတွင်ရမှုနိုင်စံတင်ကခုလိုပြောပါတယ
်ဒီဝိသကပြည်ရှင်းနေရမှာနိုင်ငံစွာဒီနေ့ဒီနိုင်ပြီးတော့ဖြေရှားတဲ့နည်းလမ်းကိုတော်တော်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်ဒါကိုပဲတော်တော်ဖြေရှားတာဒီလိုဆိုတော့နောက်တစ်ခုကတော်တော်အဓိကကနိုင်ငံရဲ့ချိုးကွေးတစ်ခုမှာပဲသူဝတ်ပစ်ပြီးပြတော့ကြောင်းလဲလာတဲ့ခံကျင်းနေပေါ်မှာမူတည်ပြီးတော့အဓိကကျတော့သုံးရည်လက်ကမွန်ပြည်သူလူထုတရားလုံးရဲ့မွန်ပြည်နယ်မှာရှိတဲ့ဒေသခံပြည်သူတွေအားလုံးအတွက်ကိုကျိုးစည်းဝါကိုကြည့်ပြီးတော့ကျွန်တော်ဒီ nice ကိုဆောင်ရွက်သွားဖို့နော်အရှိတ်ပါတယ်
Datin, Tayanari Lulare, Petre Demogresi Senene, Kanyre, Langana Pesibo, a Chekan Uri Bobala Potre, Jiman Chetu, Tayana Party Ripin, a child Demogresi Party Rene, Puban Chuan Sayatamelule, Subare. Bigere Mala Sashi Yenigani, Nase Yeniti, Toyeta, Jimakere, Morning New Year Party, MUBA, Patama Jane, Bohuni Lagangani, Party Okotate Pi, Juche Lite. Nine years ago, Nalui Angaro, whether a democracy tisapo, party muadane, a swankong, Josa Domelo, Momadane, Kulupiavare.
Dalian Brinko Hagao, Huang Hugo, Pui, Ronamo Pigiclon, Lamanaka,
Dura Yitango, Ugodi Pound, Dwayne, Sangwe Dapu, Keno, Nera, Sesavare. The Ogata Tawan Mayadita, Tabigo Losanke Bitawa, Akulu Yuiche Tawan Pilate Subiano, Bobi Josa Losan Toyamaba, Tabime Mimi Tudi Losan Tualu Mayamabu, Patriot Democracy Hui Yashibu, Fadi Yabuana Lansenangi, Geno Swango, Josa Losan Tawame.
Tayana Quine Kanyre, Yika Wesne, Pipolai, Juban Sanya Dabune, Nagama Bobalame, whether a Pidanzu Nangano Neni. Pine Pozibo, Chica Ubri, Yesa Dibuna Yet, Salet Juvan Sanga Domelo, Moni New Ye Party Ye, Shilongan Zentema, Pobia Tabareshe.
Akusa Bidrin Tinta Gunasin Zayamaba.
Yasimi Tatamuna Sadreso to object Shampima Masla Adwin, Ne Mila Mupipa Kevi, Mila Mujan Lushi Utamene, Tayson Babi Chipare, Kayindine, Cochrane Munet down by Ma, Sikonsi Dadwin, Nemijo Tosis and Labi, KNUNE, Dagwebin Tanarajan, Sishan Tatanjo near Taman Joshi Nitai Niabare.
ကရရှင်ရဲ့ကုနာရှင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းလာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။အဖီဗီယာတိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာရင်းနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွ
က်ပြီးတော့တင်ပြပေးကြပါရစေ။ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာတလကြာလာပြီးတဲ့နောက်မှာရေလိုနဲ့ရေရှည်တုံ့ပြန်ချက်တွေဘယ်လိုလုပ်ဆောင်မလဲဆိုတာမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီကနေ့ဘရာဇီးမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ယူကရိန်းသမ္မတဇလန်စကီကလည်းဒီဆွေးနွေးပွဲမှာဓာတ်ရိုက်တောင်းဆိုမှုတွေလုပ်ဖို့ရှိနေပါတယ်။နေတိုးအဖွဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေနဲ့လက်နက်တွေပါဝင်ထိရောက်ပြီးတော့ကန့်သတ်ချက်မရှိတဲ့အကူအညီတွေပေးပါလို့စီးပွားပွဲမစခင်မှာယူကရိန်းသမ္မတကဗီဒီယိုကနေတဆင့်အင်္ဂလိပ်လိုပြောကြားပြီးတောင်းဆိုထားပါတယ်။ဒါအပြင်ကမ္ဘာတဝန်းကပြည်သူတွေအနေနဲ့လည်းယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တဲ့အခါမှာဒီဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်ရှင်။အခုလိုမျိုးယူကရိန်းကိုရုရှားကနေစစ်စီရေးတွေနဲ့လုပ်နေတာနဲ့ပတ်သက်ပြီးတော့သမ္မတပူတင်နဲ့ရုရှားလုံခြုံရေးကောင်စီကိုကာကွယ်ရေးဝန်ကြီးကဒီကနေ့အစီရင်ခံခဲ့တယ်လို့ရုရှားအစိုးရပြည်ပြောကြားချက်ကိုကိုးကားပြီးတော့အစိုးရပိုင်း Interfax သတင်းမှာဖော်ပြပါရယ်ယူကရိန်းဟာအန္တရာယ်ရှိတဲ့အမျိုးသားရေးဝါဒီတွေနဲ့ရှင်းလင်းပြီးတော့စစ်တပ်ကိုဖျက်သိမ်းရေးဆိုတဲ့အကြောင်းပြချက်နဲ့ပြီးခဲ့တဲ့ February 24ရက်နေ့မှာရုရှားကတပ်အင်အားတောင်းနဲ့ခြိစစ်လွတ်ပြီးတော့ယူကရိန်းကိုစတင်တိုက်ခိုက်ခဲ့တာဖြစ်ပါရယ်ရှင်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ထားဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်အဆိုပြုထားတဲ့တရားသူကြီးခန့်တကြီးဘရောင်းဂျက်ဆန်ကိုခန့်ထားနိုင်ရည်အတည်ပြုဖို့နောက်ဆုံးကြာနာပွဲကိုအထက်တွတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဒီကနေ့ဆက်လက်ပြီးပြုလုပ်နေကြဖို့ရှိပါတယ်။အမေရိကန်ရှင်းနေများအဖွဲ့ဝင်တွေဥရေပါမောက်ခါတွေနိုင်ငံသားအခွင့်အရေးဆိုင်ရာအဖွဲ့ဝင်ကကိုယ်စားလှယ်တွေနဲ့ဒီမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေကိုလွှတ်တော်အမတ်တွေကကြာနာကြမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာဒီမြန်မာစစ်တပ်ကမနစ်တုန်းကအာဏာသိမ်းပြီးတဲ့နောက်တနေ့မှာပဲမျိုးပြစစ်စင်ရေးနဲ့တပ်ဖွဲ့တွေခြားထားရေးနောက်လက်နက်မဲ့တဲ့ပြည်သူတွေကိုအသက်သေးစေနိုင်တဲ့လက်နက်တွေအသုံးပြုချေမုန်းရေးတို့နဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်စီစဉ်ပြီးတော့ချမှတ်ပေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအတစ်မှာဖော်ပြထားပါတယ်ရှင်လူလူကြအကြောက်တရားတွေဝင်လာအောင်လို့စနိုက်ပါသမားတွေနဲ့ပစ်ခတ်တာနောက်ပြီးတော့စစ်ပွဲတွေမှာလိုက်နာကျင့်သုံးရမယ့်စီးနှင်းစည်းကမ်းတွေမပါတဲ့ညွန်ကြားချက်တွေကိုစစ်သားတွေကိုထုတ်ပေးပြီးတော့မြန်မာစစ်ကောင်းဆောင်တွေဟာရာဇဝတ်မှုတွေကိုကျူးလွန်ခိုင်းခဲ့တယ်လို့45 Rights လူခွင့်ရေးအဖွဲ့နဲ့အမေရိကန်ရေးတက္ကသိုလ်ဥပဒေဌာနတို့ကပူးတွဲပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ကြောင်းပြောပါတယ်ရှင်ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီဆီယနာသိမ်းပြီး6လကြာမှာလျှို့ဝှက်ပေါက်ကြားလာတဲ့အထောက်အထား
ဒီကနေ့ရဲ့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညတွေ့အစီအစဉ်ထုတ်လို့ရေးမှုကအလေးမှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
This program has come to you from the Voice of America, Washington.